မြန်မာနိုင်ငံမှာပုဂ္ဂိကသတင်းစာတွေပေါ်ထွက်လာတဲ့အချိန်အဲ့ဒီခါမှာဒီသတင်းစာတွေရင်ဆိုင်ရမယ့်စင်ခေါ်မှုတွေကတော့အများကြီးရှိနေမှာပါဒီထက်မှာအခုနောက်ဆုံးရန်ကုန်မှာဗုဒ္ဓထောင်မှာအဲ့မလီဘုရားကျောင်းမိလောင်တဲ့အထက်မှာကလေးတွေတည်ဆုံသွားတဲ့ကိစ္စအင်မတန်စိတ်ကောင်းပွဲရာသတင်းဖြစ်ပါတယ်ဒီလိုသတင်းမျိုးဟာမြန်မာမီဒီယာလွတ်လပ်တဲ့ဆိုတဲ့မြန်မာမီဒီယာပုဂ္ဂိကမီဒီယာလောကအတွက်အရေးကြီးဆုံးစင်ခေါ်မှုတစ်ရက်လို့ကျွန်တော်မြင်ပါတယ်တခြားစင်ခေါ်မှုတွေအထက်မှာအဓိကအဖြစ်ဒီအိုးစုလိုက်တင်းမာမှုတွေဖြစ်နေတဲ့အချိန်မှာပေါ့လေတင်းမာတဲ့အချိန်တွေဖြစ်နေတဲ့အချိန်မှာဒီလိုသတင်းမျိုးဖြစ်လာတော့ဒီသတင်းနဲ့ပတ်သက်ပြီးတော့လူတွေကကောလာဟလအမျိုးမျိုးနဲ့ထင်ကြီးအမျိုးမျိုးပြောနေကြမှာပါဆိုတော့ဒီကောလာဟလတွေဟာမကောင်းတဲ့ဘက်ကိုဥတည်စီတဲ့ကောလာဟလတွေဖြစ်နိုင်မှုလည်းအလားအလာရှိပါတယ်ဒီလိုအချိန်မှာအဖြစ်မှန်ဟာဒီလိုပါဆိုပြီးတော့မီဒီယာကရေးလိုက်ရင်အော်မီဒီယာတွေကိုဖတ်ပြီးတော့ဒီလိုပါလားဆိုပြီးတော့ကောလာဟလကိုခြုံငင်းနိုင်လောက်အောင်စွန့်အားထက်တဲ့မီဒီယာတွေဖြစ်လာနိုင်ပြီလို့ဆရာထင်ပါလားခင်ဗျာ
โอเคခင်ဗျားခင်ဗျားဒီပုဂ္ဂလိကသတင်းစာတွေထွက်လာမယ်ဆိုတာကိုပြည်သူလူထုကတော်တော်လေးညှို့လင့်ကြပါတယ်အဲနောက်တစ်ခုကတော့ဒီပုဂ္ဂလိကသတင်းစာတွေကိုလူတွေကပို့ပြီးတော့ယုံတယ်ဗျဟိုနိုင်ငံမင်းသတင်းစာတွေမှာရှင်းလုံးကတော့သူတို့အကြောင်းအကြောင်းကြောင့်မလို့ချက်ခဲ့တဲ့သူမမှန်တဲ့သတင်းတချို့လည်းရှိကြတော့လူတွေရဲ့ယုံကြည်အနေခဲ့ပါတယ်အခုပုဂ္ဂလိကသတင်းစာတွေပေါ်လာတော့ပုဂ္ဂလိကသတင်းစာတွေရဲ့ယူတာချက်တွေကိုဒီကပူပရယုံကြည်တယ်ပူပရလည်းမျှော်လင့်တယ်ပုဂ္ဂလိကသတင်းစာပြီးဆုံးကားလာတာနဲ့အမျှချက်ချင်းပဲကောလာဟလကိုပုံလွှမ်းနိုင်လောက်အောင်သတင်းမှန်တွေပေးနိုင်တဲ့အနေအထားရောက်လာမယ်လို့ကျွန်တော်တော့ယုံကြည်ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့အခုလက်ရှိကြုံနေရတဲ့ဒီဘာသာရေးအစဉ်ကိုဆောင်စီတဲ့ဘာသာရေးပဋိပက္ခမဟုတ်တော့လည်းပဲအဲ့ဒီအစဉ်မျိုးကိုဆောင်စီတဲ့ဖြစ်ရက်တွေကောလာဟလတွေအခုနောက်ဆုံးဗလီမိလောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ပြောနေရတဲ့ကောလာဟလတွေတန်တရားတွေဟာအခုပုဂ္ဂိကသတင်းစာတွေရေးသားချက်ကြောင့်ပြည့်ပြည့်သွားပါသလားဆရာ
အခုလောလောဆယ်မှာတော့ပုဂ္ဂိကသတင်းစာကလည်းသူညံ့ညာဆာဆာလေးမထွက်သေးပါဘူးခင်ဗျအဲနောက်တစ်ခုကတော့သူတို့ရဲ့ဟိုလုံနိုင်တဲ့အင်အားလက်လန်းမီမှုအတိုင်းတာကလည်းအင်မတန်မှနည်းပါသေးတယ်နည်းသေးတော့အခုတော့ထိတ်ပြီးတော့အဲ့ဒီဟာကိုဖြည့်ပြည့်နိုင်လောက်အောင်ပုံလွှမ်းနိုင်လောက်အောင်အင်အားမရှိသေးပါဘူးဒါပေမဲ့ပုဂ္ဂလိကသတင်းစာတွေအများကြီးပေါ်လာမယ်အင်းနဲ့အားနဲ့တကယ်လှုပ်လာကြတဲ့အနေအထားကိုရောက်လာပြီဆိုရင်တော့အထာလောက်တဲ့အနေအထားကိုလောက်မလို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ဆရာမောင်သွေးသစ်ခင်ဗျာ
ကျွန်တော်တို့ဆန္ဒကျင်းသက်ကဒီစားကဟိုချင်းရက်ကတော့နှစ်ဖက်ပြည်ပကကြီးထွားမှုရှိအောင်ကျွန်တော်တို့ကအမြဲပေါ်ကြားနေဆောင်သိမ်းရရှိရပေါ့ဗျာနော်သတင်းတစ်ခုရလာပြီဆိုရင်လည်းတစ်ဖက်ကပြောတဲ့ပုံမှန်မူမူဒီပဲနဲ့ဒရင်ဒီစင်ကိုကျွန်တော်တို့အခိုင်အမာတိဆောက်ဒီမှာเนาะကျွန်တော်တို့အထောက်အော်ရေးတဲ့ဆိုအကျင့်ကကျွန်တော်တို့မှရှိပါတယ်။ဒါနဲ့အခုကကတော့ရှင်းပြရရင်တော့အခုဖြစ်သွားတဲ့73ဒီကလေး73ဒီကိစ္စကတော့ကျွန်တော်တို့ရေကျွန်တော်ရက်ကွက်ထဲမှာဖြစ်တာဟုတ်ရ။เนาะရေကျော်ထဲမှာဖြစ်တာဟုတ်။ဆိုအမှန်တည်းပြောရရင်တော့ကိုယ်စားသမားရဲ့ဒါကတော့ရေကတော့အာရှက်ဖြစ်တာတော့အမှန်ပဲ။ဒါနဲ့ကောင်းအားလားဖြစ်တယ်ဆိုတာလည်းအမှန်ပဲ။ဒီကဒီကောလာဟလကိုပုံကြီးချက်ပြီးနေတော့တော့ဖြစ်စိတ်ဓာတ်တွေပို့ဖြစ်ပြီးတော့တော့မလိုလားတဲ့ဟိုသဘောကြီးဆောင်ပါပဲခင်ဗျာ
ဟုတ်ကဲ
့အဲ့တော့ကျွန်တော်ယူစားပဲတူချင်းယူစားပဲခင်ဗျာ
ကျွန်တော်မေးချင်တာကတော့အဲ့ဒါလိုကောလာဟလတွေပေါ်ထွက်နေတဲ့မယုံတန်ခံမှုတွေရှိနေတာကိုမီဒီယာတွေလွတ်လပ်တဲ့ပုဂ္ဂလိကသတင်းစာတွေရေးသားချက်ကပယ်ဖြတ်နိုင်ပါသလားအဲ့ဒီကောလာဟလတွေကိုသတင်းစာတွေဖော်ပြီးတော့ဒီလိုမဟုတ်ပါလားလို့လူတွေကလက်ခံသွားရမလားသတင်းစာတွေပေါ်မှာအဲ့လောက်ထိယုံကြည်မှုရှိကြဗလားပုံမှန်ပြည်သူတွေကအ
ဲ့ဒါအားသောသတင်းစာထက်တာကတော့တူသေးတာပေါ့ထက်တဲ့စာပေါင်းကလည်း၄កောင်ပဲရှိသေးတာပေါ့ခင်ဗျာဒါပေမဲ့ကျွန်တော်ယူဆတာတော့အဲ့ဒီသတင်းစာတွေကလည်းအမှန်တရားပဲကပဲပယ်လိုက်ရမယ်လို့ထင်တယ်နော်ဘုံမို့ကောလာဟလဆိုတဲ့ချိန်ကြီးမရှိတဲ့သတင်းတွေကိုဖော်ပြရင်တော့အဲ့ဒီကိစ္စကဩဇာဟာကြာပြင်းသွားနိုင်တယ်။နောက်တစ်ခုကစာဖတ်သူရဲ့အယုံကြည်ခြင်းတွေကိုလည်းဖြစ်သွားနိုင်တယ်။ဒီလိုပုံကြီးပြောရရင်တော့မလိုလားတဲ့ပေါ့ဗျာ။ဘာသာရေးကိုယ်ွယ်မှုပုံကိုယ်ရဲ့အကျဉ်းချင်းလွှဲမမှုကိုလည်းခံသွားနိုင်တယ်။အဲ့တော့ကျွန်တော်ယူဆတော့အခုမနေ့ကအထက်မှာပေါ့ဗျာသတင်းစာတွေအားလုံးက၄ဆောင်ပေါ့နော်။နိုင်ငံပိုင်သတင်းစာတွေကဘယ်လိုရေးမလဲတော့မသိဘူး။ပုဂ္ဂလိက၄ဆောင်ကတော့အမှန်တိုင်းပရိအရှိတရားကိုပဲပေါ်ပြလိမ့်မယ်လို့ထင်ပါတယ်။ရောက်ဝိဇ္ဇာတန်တာကိုပြောချင်တာကတော့ကောလာဟလဖြေပြမှုဆိုတာကနော်လူတိတရားရှိမှုရဲ့နော်ပရိရှိမှုရဲ့နော်အဉ္စဉ်တရားရှိမှုရဲ့ရေးကြည့်ပါလေဒီပေါ်လာတဲ့ကောလာဟလဟာတကယ်ဖြစ်ဖြစ်ဖြစ်လိုက်ကြလားဆိုတာလေသုံးသပ်ဆင်ခြင်နိုင်မှုရေးကြည့်ပါလေခင်ဗျာ
ဟုတ်ကဲ့ဆိုဒီနေ့အဲ့ဖြစ်တဲ့သတင်းနဲ့ပတ်သက်ပြီးတော့အခုပုဂ္ဂိုလ်ရဲ့သတင်းစာရဲ့ရေးသားချက်ဟာအာနာပါနီပြောကြားချက်ထက် ဘာများပုံမပြီးတော့ investigative ဒါလုတ်ပြီးတော့ပုံမပြီးတော့စူးစမ်းစမ်းထက်ထက်ဝင်ဝင်ဒီတနေ့နဲ့ဆရာတွေ့ရပါလေအနာဘာနေပြောတာတော့ဆရာလည်းကြားမယ်ထင်ပါတယ်ဒါ transformer ကသိပူလာလို့အထက်မှလောင်သွားတာဖြစ်တယ်ဘာညာဆူရောပြောတာ၄ရှိပါတယ်ဒါထက်အပြင်သတင်းစာတွေကဘလောက်များကြဲကြဲပြန်ပြန်နည်းနည်းဆန်းဆန်းရေးနိုင်ရတာတွေ့ရပါလေကျွန
်တော်လည်းဒီစာတော့ဖတ်ကြည့်ပြီးကြာနော်ဖတ်ကြည့်တဲ့အခါကျတော့အနာဘာနေပြောတာရဲ့ပုတ်သတင်းစာတွေကတရင်ပေါ်ပြတ်ကျခါကိုယ်လည်းမရှိဘူးပေါ့ဗျာ
ဆရာကြွမြင့်ခင်ဗျာ
ဆက်တဲ့သတင်းစာကျွန်တော်တွေ့တဲ့သတင်းစာတွေထဲမှာတော့သူတိတ်ပြီးတော့ဟိုနည်းနည်းဆန်းဆန်းဒီလိုရင်းနိုင်တဲ့အနေအထားကိုတော့ကျွန်တော်မတွေ့သေးပါဘူးကြ
။ဆိုတော့အာဏာပိုင်တွေပြောတဲ့ line ကိုရောလူတွေယုံမှမလား။ကျွန်တော်ပြောတာအဓိကအာဏာပိုင်ကအမှန်ကိုပြောတာဖြစ်ကောင်းဖြစ်မဲ့တာဝန်ရှိတဲ့လူအနေနဲ့။ဒါပေမဲ့လည်းစောစောကဆရာပြောခဲ့သလိုမယုံကြည်တဲ့အစင်လားမှုကင်းမဲ့ဇာတ်တွေကနှစ်ပေါင်းများစွာရှိလာခဲ့တော့လူတွေကယုံမှရလာပြီတော့ဒီကိစ္စဟာတကယ်သွေးရသွေးဖြစ်တဲ့ကိစ္စပါဆိုတော့။အ
ဲ့ဒါကတော့ကျွန်တော်တို့ဒီ public ကသတင်းစာတွေရဲ့တာဝန်ပေါ့လေ။တကယ်ကိုနည်းနည်းဆိုင်ဆိုင်လဲရမှာပါပဲ။နောက်တစ်ခုအာနာမိုင်းလေးကလာပြီးတော့တရင်ဒါရှင်းလင်းသွားတယ်။ရှင်းလင်းသွားရင်လည်းပြန်ပြီးမေခွန်းနေထုတ်ရပါမယ်။အာနာမိုင်းဒီမှာလည်းဖြေးချားမဲ့တောင်းဝန်ရှိပါတယ်။အတိတ်မကြာခင်ဒုက္ခဘူပဲမန္တလေးမှာသာသနာ့ဝန်ကြီးဌာနဝန်ကြီးလာပါတယ်။လာတဲ့အခါမှာဒီမန္တလေးရဲ့တရင်တောက်တွေမေခွန်းနေအများကြီးပြင်ဆင်ပြီးတော့မေးချမလို့လို့ပြင်ဆင်ထားပေမဲ့ဝန်ကြီးကသူဘာမှဖြေမသွားပါဘူး။ဟိုမေခွန်းနေကသူငင်းပယ်သွားပါတယ်။အာနာမိုင်းကအဲ့ဒီလိုတော့လုံးမရဘူးလို့မြင်ပါတယ်။တရင်တော့တွေလည်းမေးချမှာပဲမေးတာကိုလည်းသူတို့ဖြေဖို့တာဝန်ရှိပါတယ်။အဲ့ဒီလိုမဟုတ်ပဲနဲ့ကိုပြောခြင်းနဲ့ကိုထုတ်ပြန်ခြင်းနဲ့တရင်ကလေးတွေပြောနေတယ်ဆိုရင်တော့ဒီအန်လာပိုင်းကြီးပြောကြားရှိရဲ့အပေါ်မှာလူတွေရဲ့ယုံကြည်မှုကလျော့ပါသွားမှာပါဗျာ
။ဆိုတော့ဒီအခုပေါ်ထလာတဲ့ပုဂ္ဂလိကသတင်းလောကသတင်းမီဒီယာလောကအနေနဲ့ရောဘလောက်ပွင့်ပွင့်လင်းလင်းရေးနိုင်ခွင့်ရှိမှထင်ပါလေဒီလိုကိစ္စမျိုးမှာအနာဘာကြီးကငါတို့ကိုညဉ့်ညင်းလင်းမလားငါဒါကိုရေးလိုက်ရင်အမှန်ရေးလိုက်ရင်ဆိုရဲစိုးရင်ကြာများရှိနေပါသေးလား
ပုဂ္ဂလိကသတင်းစာလုံနေတဲ့သူတော်တော်များများတော့တကယ်ကိုလုံချင်တဲ့စိတ်ချမ်းသာရှိလို့လုံနေကြတာပါဆရာအဲအနာဘာကြီးညဉ့်ညင်းမှာကိုလည်းမကြောက်တဲ့သူတွေပုံများပါတယ်အဲ့ဒီတော့ဟိုတကယ်လုံခွင့်ချပေးတယ်ဆိုရင်တော့လုံကြမှာပါပဲဒီကြားထဲမှာအဒီကောနာဟိုပရက်စ်လောတို့ဘာတို့တွေနဲ့ရေးယူခံရတာတွေလည်းဒီကြလာတယ်လို့ကြားလာမှာပေါ့လေဒါပေမဲ့ကျွန်တော်ကတော့ဒီပုဂ္ဂလိကခုလုံမဲ့သူတွေကတကယ်ကိုအားနဲ့မှန်တယ်တကယ်လုံမဲ့သူအများစုလို့မြင်ပါတယ်လှုပ်လဲလှုပ်ကြမှာပါဗျာ
တချို့သ
တင်းအဲ့ဒါပိုင်းကြီးကြိုက်လက်ရည်တဲ့လူလဲရှိကျင်တော့ရှိပါမယ်ဟုတ်ကဲ့
နောက်တစ်ခုကတချို့သတင်းစာထုတ်ဝေတဲ့လူတွေဟာအာဏာပိုင်းတွေအဆက်အသွယ်တွေခရိုနီတွေနဲ့တိတ်တန့်ရောစင်မကင်းဘူးသူတို့ရဲ့ကြောထောက်နောက်ကန်သူတို့ရဲ့ပံ့ပိုးမှုနဲ့ထုတ်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်ဒါပါတီသတင်းစာတွေကိုဖယ်လိုက်ပါဆရာရဲ့နိုင်ငံရေးအဖွဲ့အစည်းကထုတ်တာမဟုတ်ဘဲနဲ့အခုပုတ်တိကအမိကန်ထုတ်တဲ့ဟာမှလည်းအဲ့လိုမျိုးရှိလို့ကြားပါတယ်အဲ့ဒီသတင်းစာတွေကဘလောက်များနေပါလဲအဲ့ဒီသတင်းစာကအဲ့ဒီလိုသက်ဆိုင်တဲ့လူတွေရဲ့အနာရှိသူတွေရဲ့ပံ့ပိုးမှုနဲ့ကင်းဝေးပြီးတော့တကယ်လွတ်လပ်လပ်လပ်ရပ်တည်နိုင်တဲ့သတင်းစာအနေအထားတွေရောရှိကြပါရဲ့လား
ဆရာကျွန်တော်တို့ရှိလိမ့်မယ်လို့ယုံကြည်ပါတယ်ခုနကဆရာပြောသလိုပဲဟိုအာနာပိုင်းမီနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေဒီသတင်းစာထုတ်စားတာလည်းရှိနိုင်ပါတယ်ဒါပေမဲ့သတင်းစာဖတ်တဲ့လူတွေကမအားဘူးကြာအခုကိုပဲနေ့စဉ်သတင်းစာ၄ဆောင်လောက်ထွက်လာတဲ့အချိန်မှာဒီသတင်းစာကိုသူတို့ယူရမယ်ဆိုတာသူတို့ရွေးချယ်နေပါလိမ့်ကျွန်
တော်တို့ကျွန်တော်သိချင်တာကအခုသတင်းစာအလုံးဟာရန်ကုန်ဘုခြေဆိုင်ပြီးတော့ထွက်ကြတာလားနယ်ရီအထူးသဖြင့်မန္တလေးလိုမြို့ကြီးတွေကတိကျဟိုတုန်းကလူတူတို့လိုသူကြထွက်တဲ့ဟန်တာဝတီတို့လိုထွက်လာတဲ့သတင်းစာကိုရှိပါလားဆရာ
အဲမရှိသေးပါဘူးဒါပေမဲ့မန္တလေးကလူငယ်တချို့လည်းသတင်းစာထုတ်ဖို့လို့အတွက်ပြင်ဆင်နေကြပါတယ်ရှောက်ထားပြီးတော့သူတို့လည်းထုတ်ကြမှာပါအလားတူပဲမြကြီးနာကတချင်လူငယ်တွေကလည်းခွင့်ပြုမယ်ဆိုလို့ရှိရင်တော့သူတို့ကထုတ်ဖို့လို့အတွက်ပြင်ဆင်နေပါတယ်ခွင့်နာပြုမယ်ဆိုရင်တော့အများကြီးပုံပြိုးလာမှာပါအ
ဲ့တော့သတင်းတာမကကနာကျွန်တော်ပြောတဲ့ credibility သတင်းသိခါရှိမှုလူလူယုံကြည်လက်ခံမှုဒါလုံနိုင်စွမ်းအပြင်လောလောဆယ်မှာဘယ်လိုစင်ခေါ်မှုတွေရင်ဆိုင်နေရလို့ဆရာမြန်မာလဲမြန်မာနိုင်ငံသတင်းလောကအနေနဲ့လွတ်လပ်တဲ့ပုဂ္ဂိကသတင်းလောကထွန်းလာဖို့အတွက
်လောလောဆယ်စင်ခေါ်ခန်းရတော့အလွယ်ဆုံးဆရာအမြင်သာဆုံးပြောလို့ရှိရင်တံမိုးနဲ့ဖုန်းကိုကျွန်တော်ဥပမာပေးရမှာပဲဆရာတခြားနိုင်ငံတွေမှာလမ်းဘေးမှာအလကားပေးနေတဲ့ဒီတံမိုးနဲ့ဖုန်းကိုအခုထိဘယ်နေ့ရောင်းမယ်ဆိုတာလဲကျွန်တော်တို့မသိရသေးဘူးဘယ်လောက်နေရောင်းမယ်ဆိုတာလဲမသိရသေးဘူးအဲတမတာကြီးရောဒုတမတာကြီးမြောက်ကိုဝင်ကြီးရောအများကြီးရောစီဝေးကြီးဆိုင်ပြီးတော့မှဒီကိစ္စကြီးကိုစီဝေးလုပ်နေရတယ်ဆရာအဲနောက်တစ်ခါဒီတမုန်းနဲ့ဖုန်းနဲ့ပတ်သက်မီဒီယာတွေကလည်းသိပေါ်ပြခြင်းလဲအကျိုးသာပြီးနေကြတယ်အယုံဝင်ဖြေနိုင်တဲ့လူမရှိဘူးဖြေတဲ့ကလည်းတစ်ခါဖြေတစ်မျိုး
တသိန်းလို့ပြောလိုက်တသိန်းအောင်လို့ပြောလိုက်9000လို့ပြောလိုက်လေးကဏ္ဍလေးလုံးလို့ပြောလိုက်ねအဲ့ဒီတော့ဟိုမီဒီယာတွေရဲ့စင်ကော်မှုကသတင်းမှန်ရဖို့ဆိုရှယ်ခိုင်းမှာဖို့အဲ့တော့အစိုးရပြောရေးဆိုခွင့်ရှိတဲ့သူတွေဟာသူတို့ကိုယ်တိုင်တက်တာသာသတင်းချက်လက်တွေရှိပြီးတော့ရဲရဲဝံ့ဝံ့ထုတ်ပြောရဲဖို့ဆရာအခုတော့အစိုးရတောင်းရှိတဲ့သူတွေကလည်းမပြောရဲဘူးဆရာဒီတမုန်းနဲ့ဖုန်းချင်းကရောင်းဝယ်မဲ့ကိစ္စတောင်မှဒီလိုကြီးမားတဲ့နိုင်ငံတော်လူဝတ်ချက်ကြီးလို့လုပ်နေရတာဆိုတော့အဲ့ဒါတွေကကျွန်တော်တို့အတွက်သတင်းရဖို့ဆင်ခေါ်မှုပါဆရာဒုတိယဆင်ခေါ်မှုတစ်ခုကတော့အဲ့ဒီကျွန်တော်တို့အတွက်ဒီကြီးအပ်တဲ့ ground fair ground မရှိသေးတာပဲဆရာဥပမာဒီနေ့ပဲကျွန်တော်ဥပမာပြောလို့ရှိရင်တမုန်းနဲ့ဖုန်းနဲ့ပတ်သက်လို့ရှိရင်အစိုးရသတင်းစာထဲမှာဒီနေ့ပါလာပြီနော်အစိုးရဒါပေမဲ့အဲ့ဒီသတင်းမျိုးကိုပုတ်လိကသတင်းစာတွေကမရကြဘူးဆရာအဲ့တော့အစိုးရကဒီသတင်းကိုမျက်မျက်တက်ညံ့ညံ့သတင်းသမားတွေကိုထုတ်မပေးသေးဘူးအဲ့ဒါလည်းစိန်ခေါ်မှုတစ်ခုနောက်တစ်ခုကတော့အဲ့ဒီသဘောမျိုးပါပဲဥပမာလွန်ခဲ့တဲ့ရွေးကောက်ပွဲကာလတုန်းကမစကိုင်းနဲ့တို့အစိုးရเนี่ยเนี่ยปัดเตะดูดูเนี่ยตั้งมั่นทาได้ยุคตันนี่ก็มาแม้อยู่อเชเรดิဝင်ပြီးတော့ทีวีชั่นกับมาเนี่ยย้ายလို့ရတယ်ဗျာသတင်းတော့ဒီကแม้อยู่ပြင်မကจู้ตัดထားတဲ့ထဲတော်ဝင်ခွင့်မရဘူးအဲ့ဒီလိုဟိုမင်းကြီးရတဲ့ ground တွေတော့ကျွန်တော်တို့ကအခုတော့ကြော်ဖြတ်ဖို့จู้စားနေရတယ်မှာ
တံပိုးနဲ့ဖုန်းဆိုတာနိုင်ငံတကာမှာအင်မတန်ရယ်လကူကိစ္စမြန်မာနိုင်ငံမှာဘာဖြစ်လို့ထပ်တော့ခက်ခဲနေရသလဲသူတို့နဲ့ယင်းနှစ်ရဲ့ chronicle ကို level ကြီးအုပ်ပေးထားတဲ့ဟာကိုအုပ်ထိမဖြတ်နိုင်ဘူးလားဆရာဘယ်လိုတွေ့ရပါလဲ
ဆရာအဲ့တော့ကျွန်တော်မသိဘူးဆရာအခုဆရာလည်းကျွန်တော်လည်းပြောနေတဲ့ပုံတော့ကျွန်တော်ဆက်ကွန်နဲ့ပင်ဆက်ချက်ပင်လောက်ရမုံငွေဒီငွေတွေထည့်ပြောထားရတဲ့ပုံပဲဆရာသူတို့ကဒီပုံမှန်ရရိုးမြန်ခံစားရတာကိုလည်းမလို့ချင်သေးဘူးလားတော့မသိပါဘူးဆရာပြိလိုက်သမားဆရာရဲ့အလကားပြည်သူလူထုကိုသူများနိုင်ငံတွေမှာလည်းဒီလိုပဲအဲ့ဒီလိုစေတနာမျိုးတော့ရှိသင့်တယ်ထင်ပါတယ်ဆရာအဲ့ဒါစေတနာနဲ့ဆိုင်တယ်လို့ကျွန်တော်တို့ထင်ပါတယ်
နော်ဆရာသတင်းသမားတယောက်နဲ့နိုင်ငံတကာနဲ့ဆက်သွယ်ရမယ်လူပေါင်းစုနဲ့ဆက်သွယ်ရမယ်အဲ့ခါဆရာတယ်လီဖုန်းဆက်သွယ်မှုကလွတ်လပ်လပ်ရှိသွားရလားသူတို့တွေခိုးနှားထောင်တယ်ဖုန်းလင်းပြောကြပါစို့အဲ့ဒါမျိုးတွေရောကြုံရသေးလားဆရာ
အခုဆရာနဲ့ကျွန်တော်နဲ့ပြောနေတာကိုကျွန်တော်ကတော့အတန်တူတူလေးတွေပဲကြားရတယ်ဆရာမျှနာထောင်နေရတယ်ကျွန်တော်ခံစားရပါတယ်ဆရာကျွန်တော်တို့စကားပြောတိုင်းအဲ့ဒီတတိယတော့ရှိနေရတော့မှာပဲဆရာ
ဟုတ်ကဲ့ကျွန်တော်ကတော့တက်တဲ့လောက်ဗိုလ်ရှင်ကိုအစွမ်းကုန်မြင့်ပြီးအော်ပြောနေတာပဲဆရာ